တော်ရရှိမြန်ရှင်လန်းချမ်းမြေကြပါလားခင်ဗျာ RF တနင်္ဂနွေစကပိုင်းကိုစတင်ပါတော့မယ်ကျွန်တော်ဖိတ်ကြားထားတဲ့ပုံကများနဲ့အရင်ဆုံးမိတ်ဆက်ပေးကြပါရခင်ဗျာပထမတူကတော့အချင်းထောင်ကကြီးကတဲ့73ရက်နေ့ကလွတ်လာတဲ့88အကြောင်းသားကောင်းဆောင်ကိုကိုကြီးပါအာကိုကိုကြီးနေကောင်းရလားခင်ဗျာ
ဟုတ်ကဲ့ကောင်းပါရခင်ဗျာ
နောက်တူကတော့ကျွန်တော်တို့ထိုင်းနိုင်ငံမှာရောက်ရှိနေတဲ့နိုင်ငံကြီးကျင်းသားဟောင်းဆိုင်ဆရာဇင်လင်းပါဆရာဇင်လင်းနေကောင်းရလားဗျာ
ဟုတ်ကဲ့ခင်ဗျာနေကောင်းပါခင်ဗျာ
တော်ပါရှင်ခင်ဗျာကျွန်တော်တို့ဒီဘက်မှာအခုလက်တော်လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားဦးကိုကိုကြီးရဲ့အတွေ့အကြုံနဲ့ခံစားမှုတွေကိုအဓိကထားတင်ပြဖို့ညွှန်းထားပါတယ်။ဆိုင်ဆိုင်ရာနိုင်ငံရေးအကျဉ်းသားဟောင်းဇင်လင်းကလည်းပါဝင်တင်ပြမှာဖြစ်ပါတယ်ခင်ဗျာ။အဲတော့ကိုကိုကြီးခင်ဗျာအခုအကျဉ်းထောင်ထဲမှာဒီတစ်ခေါက်ဘယ်လောက်ကြာလိုက်တယ်လဲခင်ဗျာ
။အဲဒီတစ်ခေါက်ကကျွန်တော်၄နှစ်ခွဲလောက်နေခဲ့ရပါတယ
်။ဟုတ်ကဲ့အဲတော့88အရေးခင်ရစမယ်ဆိုရင်ကိုကိုကြီးဖမ်းဆီးခံရတာဘယ်နှကြိမ်ရှိသွားပြီလဲခင်ဗျာ။
ကျွန်တော်89မှာအချုပ်နဲ့တခါအဲ့တော့91ကနေပြီးတော့2005အထိဒီ14နှစ်နေပါလောက်တစ်ကြိမ်ဒါအခုတစ်ကြိမ်ပေါ့လေအဲဒီကြားထဲမှာတော့ပြည်စုံဆွေးနွေးဖို့ဆိုပြီးတော့ခေါ်သွားရင်းနဲ့3လခွဲလောက်အဲကြာသွားတာတစ်ကြိမ်ပါဆိုလို့ရှိရင်တော့အားလုံးကျွန်တော်တို့ထောင်စတန်းအနေနဲ့ပြောရင်တော့2ကြိမ်ပေါ့ပြန်တဲ့ခဏခဏခေါ်ပြီးတော့ထိန်းသိမ်းတာနဲ့ဆိုရင်တော့လေ5ကြိမ်လောက်တော့ရှိမှာပ
ါဟုတ်ကဲ့အဲ့ဒါဆိုရင်စုစုပေါင်းဖမ်းဆီးထိန်းသိမ်းခံရတဲ့ကာလကဘယ်လောက်ရှိမလဲခင်ဗျာ
တ
ော့78နှစ်လောက်ရှိမှာပါဗျ။ဟုတ်ကဲ့အခုကိုကိုကြီးအကြမ်းမပြောမဲ့ဆိုရင်အသက်50နာနီးနေပြီလား
။ဟုတ်ကဲ့ဒီပြီးခဲ့တဲ့ဒီဇင်ဘာမှာပဲကျွန်တော်50ပြည့်ခဲ့ပါတယ
်။လူတယောက်ရဲ့ဘဝမှာအင်မတန်တန်ဖိုးရှိလာတဲ့ကာလတွေကိုဒီလိုနန်းဒီနောက်ကွယ်မှာကုံဆုံးခဲ့ရတာနဲ့ပတ်သက်ပြီးကိုကိုကြီးဘလို့များခံစားပါလဲကျွန်တော်သိရစီခင်ဗျာ
။တကယ်တော့ဒီနိုင်ငံရေးဆောင်ရွက်မှုကြောင့်ဖမ်းဆီးခံရတာကလွဲပြီးတော့ကျွန်တော်တို့မိသားစုမှာဒီရဲတို့အချုပ်တို့တရားရုံးတို့ဆိုတာကိုရောက်ခဲ့ဘူးလဲအတွေ့အကြုံလည်းမရှိပါဘူး။အဲကျွန်တော်တို့တစ်ချိန်တုန်းကဆိုလို့ရှိရင်ထောင်ထဲမှာဟိုရက်ွက်ထဲမှာထောင်ထွက်ဆိုရင်ပဲကျွန်တော်တို့ကအထူးဆန်းလူမျိုးပေါ့လေအာသူကဒါတကယ်အေယာမလူမိုက်ကြီးလူလူကျွန်တော်တို့စိတ်ထဲမှာအထူးဆန်းလူကြည့်ရတာခံစားရတာအခုတော့ကျွန်တော်တို့ကိုယ်တိုင်ကိုဆယ်စုနှစ်နှစ်ခုလောက်ဖြတ်ခဲ့ရတဲ့အခါကျတော့ဒီထောင်ဆိုတဲ့စက်တန်းမှုကိုတုံငယ်ဘူးတဲ့သူတယောက်အနေနဲ့ကတော့လွတ်လပ်မှုကံမိုးထားတဲ့နေရာမှာတာမန်လူတွေတက်တော်မှာပို့ပြီးတော့ကျွန်တော်တို့မှာပြင်းပြင်းထန်ထန်ခံစားရပါတယ်
အနည်း20လောက်ကိုဒီထောင်ထဲမှာနေရတဲ့အတွက်ကိုတခြားခံစားမှုပါရှိလဲခင်ဗျာ
အဲကျွန်တော်တို့ဟိုတုန်းကကြားခဲ့ဘူးတာကဒီအင်္ဂလိပ်ခေတ်နိုင်ငံရေးလုပ်ခဲ့တာမှာတခင်ပေါက်ဆော16လဆိုပြီးတော့ကြားခဲ့ကြရတယ်အဲ့တော့ဒီမြန်မာနိုင်ငံရေးတမိုင်းအဆက်ဆက်မှာတော့ဒီဘက်ခေတ်ကျွန်တော်တို့ဒီ88ကနေပြီးတော့ဖြတ်တန်းခဲ့တဲ့ခေတ်ဟာနိုင်ငံရေးဖိနှိပ်မှုအပြင်းထန်ဆုံးကာလတစ်ခုကိုကျွန်တော်တို့ကြုံခဲ့ရတာပါကျွန်တော်တို့ကိုယ်နိုင်ကလည်းဒီလောက်ကာလကြာကြီးကိုထောင်နေတဲ့မှာကုန်ဆုံးခဲ့ရလိမ့်မယ်လို့ဒီ88စလုတ်တုံးကတော့ကျွန်တော်တို့မမျှော်လင့်ခဲ့တာအမှန်ပါပဲအဲ့တော့ဒီလိုမျိုးဒီထောင်ထဲမှာကုတ်ဆုံးသွားတဲ့အချိန်တွေဟာကျွန်တော်ကာယကံရှင်အတွက်ကျွန်တော်မိသားစုအတွက်ဆုံးယုံတာတွေမကပဲနဲ့ဒါကျွန်တော်တို့ရဲ့စိတ်ကူးစိတ်တန်းနေကျွန်တော်တို့ရဲ့စေတနာတွေကိုဒီအကောင့်ထဲပို့ဆောင်ခွင့်မရတဲ့ဆုံးယုံမှုကတော့ကျွန်တော်တို့လူ့ဖွဲ့စည်းတစ်ခုလုံးအတွက်ပါဆုံးယုံတယ်လို့မြင်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီညမှာဆရာစင်လင်းခင်ဗျဆရာစင်လင်းကလည်းအချင်းထောင်ထဲမှာနေခဲ့ရဘူးသူပါအဲ့တော့ဒီလိုအချင်းထောင်ထဲမှာကုံဆုံးခဲ့ရတဲ့ကာလတွေနိုင်ငံရေးသမားတွေရဲ့ဘဝတွေကိုဘယ်လိုမြင်လဲခင်ဗျ။
အမှန်ပါပဲ။အဲကျွန်တော်လည်းပဲနှစ်ကြိမ်ဆိုရင်6နှစ်လောက်ပေါ့လေ။နေခဲ့ရတာ။အခုကြီးရတော့ကျွန်တော်နှစ်ဆပဲ။အဲတော့ကျွန်တော်လည်းပဲကျွန်တော်မိသားစုဆိုလို့ရှိရင်ဒါတော်ကြီးအခြေတည်မရအောင်အိမ်မက်တွေကြောက်ဆုံးကုန်နေပြောပါတော့ဗျာ။ကျွန်တော်တို့လူတူဦးချင်းရဲ့အိမ်မက်တွေရောကျွန်တော်တို့သားသမီးတွေရဲ့အနာဂတ်တွေရောကြောက်ဆုံးကုန်တော့ပေါ့။အဲတော့တိုင်းပြည်အတွက်ကျွန်တော်တို့ကတကယ်အခြေခံနဲ့လှုပ်ရှင်ကြင်ရင်လည်းကနာကိုကိုကြီးပြောတဲ့ကျွန်တော်တို့ရဲ့စိတ်ကူးစိတ်တန်းနေလည်းပဲအလားတဖြစ်ကုန်တာပေါ့ဒါဟာကျွန်တော်တို့လူတူချင်းရဲ့နင့်နာဆုံးရှုံးမှုတွေမကပဲနဲ့မိသားစုပေါင်းများစွာအဲ့ဒီမိသားစုပေါင်းများစွာကနေပြီးတော့နော်ပေါက်ဖွားလာတဲ့လူငယ်အမျိုးသူပေါင်းများစွာရဲ့ဘဝတွေနော်ကိုထိခိုက်နင့်နာရဲ့အပြင်တိုင်းပြည်လည်းပဲဒီကနေ့ကျွန်တော်တို့အိန္ဒိယနိုင်ငံနဲ့ဆင်ကြည့်လိုက်တဲ့အခါမှာဒါအများအားကျွန်တော်တို့ရင်နာရပါတယ်ပြန်ကုန်ကြုံစားရမယ်အခြေအနေ
ကောင်းပါပြီခင်ဗျအခုတော့ကိုကိုကြီးပြန်လွတ်လာပြီပေါ့အခုအဲ့တော့နောက်ဆုံးနေခဲ့တဲ့ဒီ၄နှစ်ကျော်ကာလတွေရောကျွန်တော်တို့အချင်းထောင်တွေထဲမှာအပေထောင်တွေမှာဘယ်လိုဖြတ်တန်းခဲ့တယ်ဆိုတာသိကြပါလေဗျာ
ဒီတစ်ခေါက်၄နှစ်ခွဲကတော့မထင်မှတ်ဘဲနဲ့ကိုနေရာတော်တော်များများကိုရောက်ခဲ့တာပါအဲကျွန်တော်တို့အစပန်းတော့ဒီပြည်ရေးဝန်ကြီးဌာနရုံးကိုအဲ့ဒီမှာခေါ်သွားတယ်နောက်အဲ့ဒီကနေပြီးတော့ကြောက်တန်းမှာရှိတဲ့ဒီအရန်ရဲတပ်ရင်း9ခုကိုရောက်အဲ့ဒီကနေပြီးတော့မှအင်းစိန်ထောင်ရောက်တခါအင်းစိန်ထောင်ကနေပြီးတော့တရားရုံးမတိမဲ့မြင်မှုဆိုပြီး6လချပြီးတခါမဟုတ်ဘူးပင်ပြောင်းမဟုတ်ဘူးမှာ65နှစ်ချပြီးတော့အင်းစိန်ပြန်ခေါ်အ င်းစိန်ကနေကျိုင်းတုံရွှေကျိုင်းတုံကနေမိုင်းဆိုင်ရွှေဆိုတော့ဒီလောက်နိုင်ငံတော်စရိတ်ဒီနိုင်ငံတော်ဘာသာတွေကိုအကုန်ကြခံပြီးတော့ကျွန်တော်တို့သွားဖို့အတွက်တကားတဲ့ escort တွေလုံခြုံရေးတွေအစီအစဉ်တွေနဲ့ဒီလောက်ထိသွားရတဲ့ဟာကပြောရရင်တော့ကျွန်တော်ကစိတ်ထဲကနေပြီးတော့ကျွန်တော်ကနှမြောနေတယ်ဒီနိုင်ငံတော်ဘာသာတွေဟောဒီဟာလုတ်ဖို့လို့ရောလိုအပ်လို့လားလို့စိတ်ထဲမှာအဲ့လိုတွေးမိတာပါဟု
တ်ပါဗျာ
အခုကိုကိုကြီးကို65နှစ်ထောင်နံပေးတယ်ဆိုတာဘာပုံမှန်လဲခင်ဗျာ
အဲ့ဒါလေကျွန်တော်တို့တရားစီရင်ရေးမှာဒါတမိုင်းမှတ်တိုင်တစ်ခုဖြစ်သွားပါပြီအဲ့တော့လဲဆိုတော့ဒီ electronic အဥပဒေပုံမှားဟာ2004ခုနှစ်ကပြဋ္ဌာန်းပြီးတော့ကျွန်တော်တို့သိရတဲ့လောက်ကကျွန်တော်တို့အထက်ကကိုးကားစီရင်ထုံးရလို့မရှိခဲ့သေးတဲ့မကျင်သုံးရသေးတဲ့ဥပဒေပါအဲ့တော့တက်တီကံဖြစ်နေတင်တဲ့အခါမှာကျွန်တော်တို့ရဲ့ email account ကိုတင်တယ်အဲ့တော့ email စာ400ကို1015နှစ်နဲ့အနည်း60ချတယ်အဲ့တော့တကယ်က email ဆိုတာလူပုဂ္ဂိုလ်တစ်ယောက်ကလူပုဂ္ဂိုလ်တစ်ယောက်ကိုဟို person to person ပို့တာပဲကိုကျွန်တော်တို့ခိုးရဲ့ခြေတော့မှာစာလေးပတ်ပြီးတော့ပို့တဲ့အချိန်တုန်းကလည်းဒီစာပဲမြင်းစီးစစ်တီတော်နဲ့ပို့တော့လည်းဒီစာပဲအခုကျွန်တော်တို့ ID ခင်မှာ email နဲ့စာပို့တယ်အဲ့တော့ဒီဟာကို15နှစ်စီခွဲပြီးတော့အနည်း60ချထားတယ်ဆိုတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တရားဥပဒေအရကျင့်သုံးခဲ့တယ်တရားဥပဒေအရကျွန်တော်တို့ကိုဆောင်ရွက်ခဲ့တယ်လို့ကျွန်တော်ကအတိမတ်လည်းမပြုဘူးကျွန်တော်လက်မခံဘူးအဲ့တော့ဒီဟာကဒီမြန်မာနိုင်ငံတရားစီရင်ရေးမှာအရေးပါတဲ့စီရင်ထုံးတစ်ခုဖြစ်သွားပြီအဲ့တော့ဒီစီရင်ထုံးကိုဟလာနောင်မှာဥပဒေပညာရှင်များတမိုင်းပညာရှင်များဆုံးဖြတ်ရမယ့်ကိစ္စဖြစ်သွားပြီဒီတည်တံလေးနဲ့ပတ်သက်ပြီးတော့လေကျွန်တော်တဦးလေးသောညီလေးကိုကျွန်တော်ပြောတယ်အတနာကံစာမတင်ပါနဲ့အယူခံမတင်ပါနဲ့ကျွန်တော်ကိုယ်တိုင်လည်းလေရက်တင်ညင်းဆောင်တစ်ကိုလက်မှတ်ထိုးပါဆိုရင်ကျွန်တော်အနေနဲ့မထိုးဘူးကျွန်တော်2024သူ့သတ်မှတ်တဲ့ကာလအထိကျွန်တော်ပြည့်အောင်နေမယ်ထားမှာသူတို့တာဝန်ဘာကြောင့်လဲဆိုတော့ဒီဥပဒေမဲ့ကျင့်သုံးထားတာကြီးဟာဒါကျွန်တော်တို့နဲ့ဒါကိုခိုင်ခိုင်မာမာပေါ်ထုတ်ဖို့ကျွန်တော်မှာတာဝန်ရှိတယ်။ဒါကကျွန်တော်နိုင်ငံရေးရသဘောထားတင်မာတာမဟုတ်ဘူး။နိုင်ငံရေးရလက်ရှိအခြေအနေပေါ်မှာအပြုသဘောဆောင်တဲ့ကျွန်တော်တို့အပေးယူလုပ်တာတွေစစ်ဆေးဆွေးနွေးတာတွေလုပ်ရမယ်။အမျိုးသားပြည်နယ်တင်မြတ်ရေးကိုချဉ်းကပ်ရမယ်ဆိုတာကျွန်တော်ရဲ့ဒါနိုင်ငံရေးသဘောထားပါ။ဒါပေမဲ့ဒီဥပဒေမဲ့ဖြစ်နေတဲ့ကိစ္စကြီးနဲ့ပတ်သက်ပြီးတော့ကတော့ကျွန်တော်ရည်တည်ချက်ကဒါဟာတမိုင်းဆိုင်ရာမှတ်တိုင်တစ်ခုစီရင်ထုံးတစ်ခုဖြစ်နေတယ်။အဲ့တော့လည်းပတ်သက်လို့တော့ကျွန်တော်ဘက်ကနေပြီးတော့မိသားစုဘက်ကနေပြီးတော့ခုနကပြောတဲ့ဒီဥပဒေကြောင်းရအတိမတ်ပြုပြီးဆောင်ရွက်တာမျိုးကိုကျွန်တော်မလုပ်ဘူးလို့ကိုကျွန်တော်ပိုင်ပြခဲ့တာပ
ါစစ်စည်းစဉ်ကာလနဲ့ပြည်တချာမှတ်ပြီးကာလမှာခြေပလျှောက်လဲခဲ့တာတွေရောရှိလားခင်ဗျ
ကျွန်တော်တရားရုံးမှာတရားရုံးလူထုံးလုံးကြီးနဲ့အညီကျွန်တော်တို့စနစ်တကျပဲကျွန်တော်တို့ရှင်းနေနှာရန်ပြီးတော့ကျွန်တော်တို့ခြေပဖို့ကြိုးစားခဲ့တယ်အဲ့ဒီမှာလည်းပဲတကယ်ဆိုရင်ပေါင်လက်ဆွဲဥပဒေရဒီအထုတ်ကြခံရတဲ့သူကိုရှင်းနေနဲ့အလွတ်လပ်စွာတွေ့ဆုံဆွေးနွေးခြင်းပေးရမယ်လို့ဥပဒေရပေါ်ပြထားတော်လဲပဲကျွန်တော်တို့က73လောက်ထုံနှောင်ထားပြီးတော့ရှင်းနေတဲ့လုံးဝတွေ့ဆုံဆွေးနွေးခင်မရခဲ့ဘူးအဲ့တော့ရုံးတင်တဲ့အခါကျတော့အဲ့ဒီကာလာကြီးတစ်လျှောက်လုံးမှာဒီဥပဒေတစ်ခုနဲ့ဆွေးချက်တင်လို့ရရင်ရဘယ်အားနဲ့ထပ်ပြီးတော့ပုံမှန်ပြောင်းပြီးတင်မယ်ဆိုတာကိုတရားစွဲအဖွဲ့ကြီးကစိတ်ကြိုက်အချိန်ယူပြင်ဆင်ပြီးတော့ကျွန်တော်တို့ကဒီတရားစွဲခံရတဲ့ပုံကူများအနေနဲ့ရှင်းနေတဲ့တွေ့ဆုံခွင့်ဆွေးနွေးခွင့်တိုင်ပင်ခွင့်မရဘဲနဲ့ရုံးတင်တာကိုလိုက်ကကျွန်တော်တို့အခွင့်အရေးတွေဆုံးရှုံးတာအဲ့ဒီကြားထဲမှာတရားသူကြီးကမိသားစုကြားနာခွင့်ကိုခွင့်ပြုမိန်ပေးထားပါလျက်နဲ့ဒီ close fire လုပ်ပြီးတော့မိသားစုကြားနာခွင့်ကိုပါပိတ်ပင်လိုက်တဲ့ကိစ္စမှာကျွန်တော်တို့ကကျွန်တော်တို့မိသားစုကြားနာခြင်းကြောင့်တရားစီရင်မှုကိုအနောက်ဆက်ဖြစ်ခဲ့တာထိခဲ့ခဲ့တာလည်းမရှိခဲ့သလိုတရားသူကြီးကနေဟန်တားခဲ့ရတာဂရီပေးခဲ့ရတာလည်းမရှိပါဘူးဒါကြောင့်မို့လို့ဒီမိသားစုကြားနာခွင့်ကိုတရားသူကြီးဆုံးဖြတ်ပေးတဲ့အတိုင်းကျင့်သုံးတင်ပါတယ်ပေးတင်ပါတယ်လို့ပြောတဲ့ဟာမှာတရားရုံးမထီမဲ့မြင်မှုဆိုပြီးတော့တစ်ခါထပ်ပြီးတော့ကျွန်တော်တို့ဆွဆွဲခံရတယ်အဲ့ဒီတရားရုံးမထီမဲ့မြင်မှုကိုစွပ်စွဲတဲ့အခါမှာလေအထက်တရားရုံးတပားတိုင်တိုင်းတရားသူကြီးကလာပြီးတော့ရုံးထိုင်တဲ့အချိန်မှာတကယ်ဆိုရင်တရားလိုလုပ်ပြီးဆွဲရမယ်အောက်ရုံးတရားသူကြီးကိုယ်တိုင်လည်းမလာဘဲနဲ့တရားလိုမပါရှေ့နေမပါဘဲနဲ့တရားရုံးမထီမဲ့မြင်မှုကိုကျွန်တော်တို့6လချခဲ့တယ်ပြီးတဲ့အခါကျတော့ဒီ electronic ပုံမှန်နဲ့တကား260တင်းဖွင့်တဲ့9နှစ်ချတော့ဒီဖြစ်စဉ်ကြီးတစ်ခုလုံးကိုကျွန်တော်တို့ကဥပဒေအရဖြစ်စဉ်အဖြစ်နဲ့အတိမတ်မပြုဘူးဒါကြောင့်တရားရုံးကိုလည်းကျွန်တော်တို့ကပူပေါင်းဆောင်ရွက်မှုမလုပ်ဘူးဘာမေးမေးလဲကျွန်တော်တို့မဖြေတော့ဘူးကျွန်တော်တို့ကပြန်လည်မေးခွန်းလဲမမေးတော့ဘူးဆိုပြီးတော့ပူပေါင်းဆောင်ရွက်မှုအားလုံးကိုကျွန်တော်ရပ်တန့်ပြလိုက်တာပ
ါဟုတ်ကဲ့အဲ့တော့ဖန်စီခံရစဉ်ကာလနဲ့အကျဉ်းချစဉ်ကာလမှာရောညှင်းပန်းနှိမ့်ဆက်ခံရတာတွေရှိသလားခင်ဗျာ
ဟိုကာယကံမြောက်ညှင်းပန်းနှိမ့်ဆက်ခံရတာတော့မရှိပါဘူးအဲသို့တော့ကျွန်တော်တို့ဒီမိသားစုနဲ့အလှမ်းဝေးတဲ့တွားရည်လာရည်ခက်တဲ့နေရာတွေကိုပို့ထားတာကတော့ကျွန်တော်တို့14ရက်တစ်ကြိမ်တွေ့ဆုံခွင့်ရနေတဲ့အခွင့်အရေးတွေကတော့ကျွန်တော်တို့ဆုံးရှုံးကြရတာပေါ့လေ
ဒါဆိုရင်တော့ကိုကြီးကကျွန်တော်မိသားစုနဲ့တွေ့ခွင့်ကဘယ်လိုပုံစံမျိုးနဲ့သူတို့ခွင့်ပြုလဲ
အဲ့ဒီကိစ္စလည်းဆရာကြီးနိုင်ငံရေးအကျဉ်းသားမရှိဘူးအားလုံးကဥပဒေချိုးဖောက်လို့အရေးယူထားတဲ့သူတွေပဲရှိတယ်လို့တစ်ခါကပြောပေမဲ့လို့တခြားအကျဉ်းသားတွေရပိုင်ခွင့်ရှိတဲ့ဒန်းတူအခွင့်အရေးတောင်ကျွန်တော်တို့မရဘူး Hello, the charging area, Salia, the Baton was a doing yard at Chima. General Root, a lot of car doing yard, so we took out New Jersey Lar. Hello, General Root, the Tangay, a genadi, Guma, Pija, the Puma, genadi of Kazagwin, she did, show your quarry, Kazagwin, the Yama, my beer, good job. The Pagas, General Root, you know the loo. The Ajimuzi Tana, a yard, Mudan, in a general room at Jama, he did, Sassan, Uchu Yima, footage. He saw your quarry, so the Giza, General Nema. ชาวบิมุเจตันจุลมุมะชื่อยินดิอโจยะละติกันษาควินชื่อตะเกลุผ่องเนมาบิมุเจตันแทบพี่แล้วผิดแก่ยินดิควินยีดิส่งชุ้มเลยสรว่าดาอุจุยีด้วยลูอัดลูเปียทั้นทาได้ผ่องละซวยอุบริเจ็ดไอ้หาโกเราอจ้องแม่ดิบาบิมุเจตันมาถ่องเนจุลญินมะชื่อเวเนช่อยะกว่าแค่เดซูราหาเราบลูน้าเลยเลยซอกูมาอะเพ็ญเส้นนิดเจตันจายินดิกูยาอะเพ็ญช่องเนชิละณีบิต้มหมดตะบงกันษาควินชื่อเออ เส้นนี้ตมาเส้นนี้อดีตนี่ไล่ยาได้สู้ยินตบอกว่าတော့ 5-5 ปีเนี่ยจ่าลูต้มหมดตะบงคันษาควินยาได้อจินษาเนี่ยตั้วตู่เออแล้วสรุปแล้วก็เตียยุงว่าเส้นนี้จ่าได้เออหูนอกจาก 5
โอเคအဲ့တော့ကိုကိုကြီးကပြောတဲ့မှာလက်ရှိအစိုးရဆိုတဲ့သကလုံးပါလာတော့အခုကိုကိုကြီးတို့ဒီလိုလူငင်းချမ်းသာကုန်းနဲ့ဒီလိုလွတ်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့စီရင်ချက်နဲ့ပတ်သက်လို့ဘယ်လိုမြင်လဲခင်ဗျာဟုတ်တကယ်ကငကိုကလေးကကျွန်တော်တို့ကဖမ်းဆီးရေးယူဖို့မတင့်တဲ့သူတွေပါကျွန်တော်တို့ဒါပုံမှန်အဖြစ်ကိုမူရပါဒီအခွင့်အရေးဒါတာမန်ပွင့်လင်းနေတဲ့နိုင်ငံတွေမှာအများစုကလှ
ဲ့ဒါကျွန်တော်တို့ကိုရေးယူခဲ့ပြီးပြီအပြီးတဲ့အချိန်မှာအခုဒါပုံတရားအချင်းပြောင်းလဲလာတဲ့ဒါသမရာကြီးဦးသိန်းစိန်အစိုးရလက်ထက်မှာလွတ်ပေးတယ်ဆိုတော့ဘာလဲပြောပြောဟလာဒီသမရာကြီးဦးသိန်းစိန်နဲ့လက်ရှိအစိုးရအဖွဲ့ဟာပြုပြင်ပြောင်းလဲမှုတွေမလွဲမသွေလုပ်ဖို့လိုအပ်နေပြီဒါမှသာအင်းကြီးချင်းနိုင်ငံတွေရဲ့ဖွံ့ဖြိုးမှုအဆင့်ကိုမှီဖို့နိုင်ငံတကာနဲ့ရေမောင်တန်းနိုင်ဖို့လုပ်ဖို့ဆိုရင်ဒီပြုပြင်ပြောင်းလဲမှုဒီအကျဉ်းသားစုရေးရစပြီးတော့ပေါ့လေဒီမီဒီယာလွတ်လပ်ခွင့်တွေအခြားဒီနိုင်ငံရေးစောင့်ရွက်ခွင့်တွေကိုဒါတဖြည်းဖြည်းနဲ့ဒါပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်လာပြီလို့သူတို့စိတ်ထဲမှာမြင်လာတာကိုနိုင်ကကျွန်တော်ကတော့အပြုသဘောဆောင်တယ်ကျွန်တော်ကတော့ကြိုးဆိုပါတယ
်ကိုဝိတ္တပြည်မလွတ်ခင်ပေါ့လေပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းမှာသမရိုက်ဥသိမ်းစိတ်အမိနဲ့မြေဆုံရေကာတာစီမံကိန်းရဆိုင်နာတို့အဲ့ဒီမတိုင်ခင်လေးမှာတင်ကျွန်တော်တို့ဒေါ်အောင်ဆန်းစုကြည်နဲ့ဦးသိန်းစိန်တွေ့ဆုံဆွေးနွေးတာတို့အဲ့ဒီအဖြစ်ပြက်တွေတော့သတင်းတွေရောကြားလာခင်ဗျာ
ဟုတ်ကဲ့တချို့သတင်းတွေကိုတော့ကျွန်တော်တို့ဒီတောက်ကြားတောက်ကြားဝင်လာတဲ့ဂျာနယ်တွေနောက်တစ်ခါကျွန်တော်တို့နောက်ကြပြီးမှရပြီမဲ့တို့ဒီသတင်းစာတွေကနေပြီးတော့ကျွန်တော်တို့သိရပါတယ်သိရတဲ့အခါကျတော့ဒီမြစ်ဆုံဆယ်စီမံကိန်းကိုသမရာယူဦးသိန်းစိန်ကရပ်တန့်လိုက်တဲ့ခိုက်ဆဆိုလို့ရှိရင်ကျွန်တော်တို့တကယ်ကိုကျွန်တော်တို့ဟိုဝမ်းမြောက်ဝမ်းသာဖြစ်ရပါတယ်ဒါကျွန်တော်တို့နိုင်ငံသားတွေရဲ့စံတော်ကိုဒါဒီအစ်စ်ဖြစ်ပေါ်လာတဲ့သမရာကြီးရဲ့လာရောမှုအဖြစ်နောက်တစ်ခါကျွန်တော်တို့ရှာကြပါပါပိုကျော်အောင်ဆန်းပုံကိုနောက်ခံထားပြီးတော့ဒီဒေါ်ဆန်းစုကြည်နဲ့သမရာကြီးနဲ့တွေ့ဆုံတဲ့ပုံကိုမြင်လိုက်ရတာနဲ့ကိုကျွန်တော်တို့စိတ်ထဲမှာဟိုတွေ့ဆုံဆွေးနွေးမှုရဲ့အသေးစိတ်တွေကိုမသိရပေမဲ့ဒါတွေဟာတိုးတက်တဲ့လက္ခဏာတွေဖြစ်နေကျွန်တော်တို့အကျိုးဆိုပါတယ
်ဟုတ်ကဲ့လတ်တလုံးမောင်ဘာရီများဆက်လုံးမလဲခင်ဗျကျွန
်တော်တို့ဒီလုံးရရတော့အများကြီးပါတော့ထောင်နဲ့ပတ်သက်လို့ကျွန်တော်တို့ကပုံပုံနဲ့လွတ်လာတဲ့သူတွေဖြစ်တဲ့အခါကျတော့ကျွန်တော်ပြောချင်တာကပုံရိုးလေးပဲကြားကကျွန်တော်တို့ကတော့လွတ်လာပါပြီတစ်ခါကဒီအတိတ်ထဲမှာပိတ်မိနေတဲ့အတိတ်အကျဉ်းသားတွေတန်တရားနဲ့ပိတ်မိနေတဲ့တန်တရားအကျဉ်းသားတွေဘဝကလွတ်မြောက်ဖို့ကလည်းအရေးကြီးပါလေအဲ့တော့ဒီဘယ်အသီးသီးမှာတာဝန်ထမ်းဆောင်နေတဲ့သူတွေအားလုံးကဒီအတိတ်အကျဉ်းသားတွေတန်တရားအကျဉ်းသားတွေဖြစ်ကလည်းလွတ်မြောက်နိုင်ကြပါစေလို့ကျွန်တော်ကတော့ဆန္ဒပြုပါတယ်
နိုင်ငံရေးလုပ်ငန်းစဉ်အနေနဲ့ဘယ်လိုလုပ်ငန်းမျိုးတွေလုပ်ကြမယ်ဆိုတော့ကိုကိုကြီးအတွေ့တချို့ရှိရင်လည်းကျွန်တော်သိကြပါတယ်ခင်ဗျာ
အဲကျွန်တော်တွေးမိတာတွေကတော့ရှိပါတယ်ဒါပေမဲ့ကျွန်တော်တို့အားလုံးစုံပြီးတော့မှကျွန်တော်တို့အကြေကြေပြတ်ပြတ်ကျွန်တော်တို့ဆွေးနွေးဆုံးဖြတ်ပြီးတော့ကျွန်တော်တို့အဲတခုခုဟိုထုတ်ပြန်မယ်ပေါ့လေအဲ့လိုကျွန်တော်တို့စဉ်းစားထားပါတယ
်ဒီအခုကတော့ကျွန်တော်တို့ဟိုမီဒီယာလွတ်လပ်ခွင့်တော့ပါလို့လည်းကိုကိုကြီးတို့အထိုက်တယောက်တော့ကြားနေတာပဲနော်မီဒီယာဥပဒေတွေဘာတွေအခုဆွေးနွေးကြဖို့လည်းအစိုးရပြင်ဆင်နေကြပြီလေကျွန်တော်တို့သိရတာပေါ့အမမီဒီယာတစုံလုံးတော့ကျွန်တော်တို့မလွတ်လပ်သေးဘူးကိုကြီ
းကျွန်တော်ရန်ကုန်လေစိတ်ကိုရောက်ရောက်ချင်းပါပဲကင်မရာပေါင်းမြောင်များစွာနဲ့ဒီမီဒီယာသမားတွေနဲ့ကျွန်တော်ကြုံတွေ့လိုက်ရတဲ့မြင်ကွင်းကကျွန်တော်တော်တော်ဒါတော်တော်ထူးခြားတဲ့မြင်ကွင်းပါပဲအဲ့တော့ဟိုလူငယ်မျိုးဆက်တဲ့မီဒီယာသမားတွေလည်းကျွန်တော်အများကြီးတွေ့လိုက်ရတဲ့အခါကျတော့အားလဲအားရပါတယ်တစ်ဖက်ကလည်းပဲဒါကျွန်တော်တို့နိုင်ငံမှာမီဒီယာလွတ်လပ်ခွင့်ဆိုတာကတကယ်ဖြစ်နေတာတွေကိုအဖြစ်မှန်အတိုင်းကျွန်တော်တို့ပြည်သူတွေသိအောင်ဖော်ထုတ်ခွင့်တင်ပြခွင့်ရရင်တော့ လားဒါတကယ်ပြောင်းလဲတဲ့မီဒီယာပြောင်းလဲမှုတွေဖြစ်လာလိမ့်မယ်လို့ပဲယုံကြည်ပါတယ
်။ Okay အဲ့လာမဲ့ကြားမဲ့ရွေးကောက်ပွဲရောကိုကိုကြီးဘယ်လိုမြင်လဲခင်ဗျာ
။ဒီရွေးကောက်ပွဲကနေတဖြင့်ချက်တန်းတယ်ဆိုတဲ့ကိစ္စကတော့ကိုစားပြုဒီမိုကရေစီနီးလမ်းကိုကျင့်သုံးတဲ့ပုံစံလို့ကျွန်တော်ကမြင်ပါတယ်။အဲ့တော့ဒီသွတ်တော်တွင်ကနေသွားတဲ့ကိုစားပြုဒီမိုကရေစီပုံစံရှိတယ်လို့တစ်ဖက်ကလည်းပဲဒါမြေဆုံဆဲကိစ္စလိုမျိုးလူလူကတိုက်ရိုက်ကျင့်သုံးတဲ့တိုက်ရိုက်ဒီမိုကရေစီပုံစံကလည်းဆက်ပြီးတော့ရှိနေအောင်ပါပဲ။အဲ့တော့ဒီပုံစံနှစ်ခုစလုံးကဒါရှိလာမဲ့နိုင်ငံရေးဒီမိုကရေစီပြည်ပြောင်းလောင်းလဲရေးမှာဆက်ပြီးတော့ရှိနေမဲ့ရှိလဲရှိနေရမဲ့ပုံတံတွေလို့ကျွန်တော်အဲ့လိုပဲမြင်တယ်။
ဒီလိုလေးရပဲကျွန်တော်တို့သူတို့အစိုးရခန့်နဲ့ဒီမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကအထောင်နေတဲ့မှာရှင်နေတဲ့အလုံးကတိုးတက်ကောင်းမွန်နေပြီးတော့ဒါလူတွေအလုံးကလည်းကြမ်းကြမ်းမှာတခါတော့ရှင်ရင်ကြပြန်နေအလုံးတွေလေးမရှိဖြည့်ကြည့်ပေးတာလို့ပြောတော့ရှင်ရင်ရှိနေကြတယ်ဆိုတာမျိုးပြောသွားတယ်ပြအဲ့ဒါများကိုကြီးဘယ်လိုများမှတ်ချက်ပေးနိုင်လဲလို့
ဟိုကြောင်းလဲတာတွေတော့ကျွန်တော်တို့အတိအမှတ်ပြပါမှာပါဥပမာပြဆိုလို့ရှိရင်ကျွန်တော်တို့ပြီးခဲ့တဲ့အခေါက်ကတုန်းက6နှစ်လောက်တမန်တလင်းပေါ်မှာဖြာချမ်းနေအေးကြရတယ်နောက်တော့ဒီ ICRC လာတဲ့ကာလပတ်ဝန်းကျင်မှာကျွန်တော်တို့ကုပစ်ပစ်လာတယ်နောက်တတိယရေလောင်းအိမ်သာဖြစ်လာတယ်စာအုပ်စာတမ်းဖတ်ရှုခွင့်တွေရလာတယ်စသဖြင့်အချင်းတော်မှာတိုးတက်မှုတွေဖြစ်လာတာကတော့အမှန်ပါပဲအဲဒါပေမဲ့ဒီနေဆိုနေပြားထောင်တွေကိုအကုန်လုံးကျွန်တော်တို့88မျိုးဆက်တွေကိုနိုင်ငံအနှံ့အဆုံးအဖျားတွေကိုပို့လိုက်တဲ့ကိစ္စမျိုးဒါကအရင်ကမကြုံဘူးတဲ့ကိစ္စတစ်ခုပေါ့ဆိုတော့အဲ့ဒါကဒါကဟိုစိတ်ပိုင်းဆိုင်ရာကျွန်တော်တို့ဟိုညှင်းပန်းတဲ့သဘောမျိုးဖြစ်နေပါတယ်ဆိုတော့ဒီမိသားစုနဲ့တွေ့ခြင်းဟာအကျဉ်းသားတစ်ယောက်တွေဒါစိတ်ထပ်ပေါက်တစ်ခုပါပဲဆိုတော့အဲ့ဒီဟာကိုမတွေ့နဲ့ကျွန်တော်ဆိုရင်ကျွန်တော်ညီမသူ့မိသားစုနဲ့သူ့စီးပွားရေးလုပ်ငန်းနဲ့ဆိုတော့ဒီကျွန်တော် mindset မှာ3နှစ်ကျော်ကျော်နေခဲ့တဲ့မှာပါဒါကျွန်တော်နှစ်ခေါက်သုံးခေါက်ပဲလာနေတယ်အဲ့တော့ဆိုလိုတာကဒီလိုအခြေအနေမျိုးဟာဒါအကျဉ်းတော်လက်ဆွဲဥပဒေတွေမှာလည်းပြောပါတယ်မိသားစုနဲ့တွားရေးလာရေးအစဉ်ပြေတဲ့နေတဲ့နေရာထောင်နေမှာထားဖို့ဆိုတာအဲ့တော့ဒီလိုအခြေအနေမျိုးကတော့ဘာပဲပြောဟိုမဖြစ်တဲ့နဲ့မလုပ်တဲ့နဲ့ကိစ္စလို့ကျွန်တော်အဲ့လိုပဲမြင်ပါတယ
်။ဟုတ်ကဲ့ကိုကိုကျွန်တော်တခုပြမေးပါသေးတယ်။အခုဒီမိုင်းဆက်ဘက်မှာနေခဲ့တဲ့ဆိုတော့တိုင်းသားတွေရဲ့ဘဝတွေကိုတစ်စီစောင်းမြင်တွေ့ရခဲ့တယ်လို့လည်းကိုကိုကြီးပြောတယ်ပေါ့။အဲ့တော့ဒီတိုင်းသားတွေရဲ့ဘဝအခြေအနေနောက်ဆုံးအခုဒီကချင်ပြည်နယ်ကဖြစ်နေတဲ့စစ်ပွဲပေါ့ခင်ဗျ။အဲ့ဒီဒီတိုင်းသားရဲ့အထွေထွေပတ်သက်လို့ကိုကိုကြီးအမြင်ကျွန်တော်သိကြပါတယ်ခင်ဗျ
။ကျိုင်းတုံကနေမိုင်းဆက်ကိုကားနဲ့ကျွန်တော်ကိုကြောင်းရွှေ့ဖို့ခေါ်လာခြင်းပါကလေးကလမ်းခကြီးတစ်လျှောက်မှာကိုယ်လေးတွေကိုယ်လေးတွေမှာကျွန်တော်ဆိုင်းလို့အနေတွေကျွန်တော်တွေ့တယ်တတိအိနေရာတွင်ခြုံခိုတိုက်ခိုက်တတ်သည်ဆိုတော့ဒီဒေသရောတခါမှလည်းကျွန်တော်ဟိုမရောက်ဘူးတဲ့ဒေသအကျွမ်းတူဝင်မရှိတဲ့ဒေသဆိုတော့အဲ့ဒါကြည့်ပြီးတော့ကျွန်တော်စိတ်ထဲမှာဟာဒီဒေသအခြေအနေအဲ့လောက်တော့ဖြစ်နေသလားဆိုပြီးတော့ကျွန်တော်စိတ်ထဲမှာခံစားရတယ်နောက်တစ်ခါဒီကချင်ဒေသတွေပါဖြစ်တဲ့အခါကျတော့အဲ့တော့ဒေသဖွံ့ဖြိုးရေးဆိုတာကိုကျွန်တော်တို့တကယ်လုပ်တော်မယ်ဆိုရင်အဲ့ဒီဒေသမှာငြိမ်းချမ်းရေးမရပဲနဲ့ဒီတိုင်းသားတန်းလူညီညာရေးတိုင်းသားပြဿနာကိုမဖြေရှင်းနိုင်ပဲနဲ့ဒေသဖွံ့ဖြိုးရေးကိုဘယ်လိုမှလုပ်လို့မရဘူးဆိုတာကိုဒါကျွန်တော်ကိုယ်လေးအချင်းနဲ့ကျွန်တော်ခံစားခဲ့ရတာပါ။အဲဒေသဖွံ့ဖြိုးမှုနည်းတော့တိုင်းသားတွေရဲ့အသိဉာဏ်၊ပညာရေးအချင်းဘူတုတ္တကအစပါပဲပြောကျွန်တော်တို့ဒီပြည်မလမ်းမဆက်တွေကောင်းတဲ့နေရာတွေလက်ဆိုင်အားနည်းတာအမှန်ပါပဲ။အဲတော့ဥပမာပြင်ဆိုရင်မူရစ်ဆေးဝါးပြဿနာလူကိစ္စမျိုးဆိုရင်ကျွန်တော်မိုင်းဆက်ထောင်မှာဟိုမူရစ်ထောင်လို့တော့ပြောလို့ရတယ်။အဲ့ဒီဒီတိုင်းသားတွေဟာဒီမူရစ်နဲ့ပတ်သက်တဲ့လုပ်ငန်းကိုမယိုးမနာလုပ်ငန်းလိုမျိုးဖြစ်နေတယ်ဆိုတော့အဲ့လိုမျိုးတွေကဆက်တာဒေသဖွံ့ဖြိုးရေးအတွက်ကိုတကယ်လုပ်တော်မယ်ဆိုရင်တိုင်းသားတွေရဲ့အသိဉာဏ်ဖွံ့ဖြိုးမှုဟိုပညာရေးချင်းဒါအဓိကအကျဆုံးကတော့ခုနပြောတဲ့နည်းနည်းငြိမ်းချမ်းရေးတိုင်းသားဒီတန်းတူညီမျှရေးဟာအခြေခံအကျဆုံးနဲ့ဒါနံပါတ်1ဦးစားပေးပြီးလုပ်အောင်မယ့်ကိစ္စဖြစ်တယ်အဲ့တော့နိုင်ငံတစ်ခုရဲ့အစိတ်ပိုင်းတစ်ခုကကွက်ကြံပြီးတော့ဒီလိုပြည်တွင်းစစ်တွေဖြစ်နေတဲ့အခြေအနေဖွံ့ဖြိုးမှုနောက်ကျနေတဲ့အခြေအနေဟာနိုင်ငံတစ်ခုလုံးကိုရိုက်ကပ်ပါပဲအဲ့တော့အခုလိုမျိုးကျွန်တော်တို့ဒီအာဆီယံအဆင့်ကျွန်တော်တို့ဒီ2014ဥက္ကဋ္ဌလုပ်မယ်2015အာဆီယံအဆင့်ကိုကျွန်တော်တို့အမိကြိုးစားရမယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့ဒီထာဝရငြိမ်းချမ်းရေးရဖို့တိုင်းရင်းသားတန်းတူညီမျှဖို့ဆိုတဲ့ကိစ္စဟာထိတ်တန့်ဦးစားပေးကိစ္စဖြစ်နေစိတ်ရှင်လက်ရှင်နဲ့အလုံးပိုင်းဆောင်ရွက်ကြရမယ်ကိစ္စလို့မြင်ပါတယ
်။ဟုတ်ကဲ့အခုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကရွေးကောက်ပွဲဝင်မဲ့ကိစ္စရောကိုကိုကြီးဘယ်လိုမြင်လဲခင်ဗျ။အ
ဓိကကတော့ဒီနိုင်ငံရေးကောင်းဆောင်တစ်ယောက်အနေနဲ့ကဒီနိုင်ငံသားတွေကိုယ့်ပြည်သူတွေအများစုလိုက်ပါဆောင်ရွက်နိုင်တဲ့နည်းလမ်းကိုဒီချေကြရမှာပဲအဲဒါကြောင့်မလို့လေဒါဒေါက်တာစုကြည်အနေနဲ့ဒါလူလူထောက်ခံမှုယုံကြည်မှုရထားပြီးသားပုဂ္ဂိုလ်တယောက်နိုင်ငံတကာရဲ့အတိမတ်ပြုမှုလေးစားမှုရထားတဲ့ပုဂ္ဂိုလ်တယောက်အနေနဲ့ဒီအများပြည်သူတွေလိုက်ပါဆောင်ရွက်နိုင်တဲ့နည်းလမ်းတစ်ခုကိုရွေးချယ်တာဖြစ်တယ်ဒါဒီမိုကရေစီပေါ်ဆောင်ရေးမှာကိုစားပြုဒီမိုကရေစီနည်းလမ်းကိုရွေးချယ်တာဖြစ်တယ်လို့ပဲမြင်ပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ညီကောင်းကျောင်းအနေနဲ့ဇာတိဆရာဆရာလေးခင်ဗျဗာများပြောလို့ပါလေခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့တစ်ဖက်မှာလည်းပဲဒေါအောင်ဆန်းစုကြည်ကလူကပါလီမန်ထဲမှာဝင်ပြီးတော့လှုပ်လှုပ်မယ်ဒီဖွဲ့စည်းရုပ်ချုပ်ပုံအခြေခံဥပဒေမှာเนาะကျွန်တော်တို့ဒီမိုကရေစီညှိမကြတာတွေပြင်မယ်ဆိုတဲ့အခါကျတော့ဒါကျွန်တော်တို့ပါလီမန်တွင်နိုင်ငံရေးပါလီမန်ပြင်နိုင်ငံရေးစသဖြင့်အဲကျွန်တော်တို့အင်နာနဲ့လုပ်နိုင်မယ်အနေအထားမျိုးเนาะတွေ့လာတဲ့အခါကျတော့ဒါကိုကျွန်တော်တို့ဒါမင်္ဂလာရှိတဲ့ဆွေးနွေးမှုတရားနဲ့ကျွန်တော်တို့အဲ့လိုသုံးသပ်ပါတယ်ဒါကြောင့်ကျွန်တော်တို့ဒီအစိုးရအကောင့်လို့ပဲဆိုရပါဘူးအခုကိုကြီးတို့အပါအဝင်ဒါအဲကျွန်တော်တို့ကိုမင်းကိုနိုင်တို့နော်အဲကိုချင်းမီတို့နော်ကိုမြားကြီးတို့အမီလာကြီးတို့အစရှိနေပြန်ပေါ့လေကျွန်တော်တို့ဒီလိုကြောင်းသားကောင်းဆောင်တွေအခုလိုအဲဒီအချိန်မှာနှုတ်ရောက်လာတာဖြစ်ရင်ဒါမြန်မာနိုင်ငံရှေ့တန်းတိုးနိုင်မှုအတွက်ဒါအရေးကြီးတဲ့အင်အားတွေကိုကျွန်တော်တို့ဟောပြန်လဲရရှိတာပဲလို့ကျွန်တော်တို့ခံစားရတဲ့အတွက်အဲဒီနေ့ဒီခါအားတော့ကျွန်တော်ဗားရစ်ဖြစ်တော့အဲဝမ်းမြောက်မိပါတယ်ဒါကြောင့်ဒီပုံကုန်များကိုကျွန်တော်ကအဲ့ဒါကိုစောင့်ညာရှိတော့ထုတ်တဲ့နေရာမှာကျွန်တော်တို့ကလည်းပဲကျွန်တော်တို့တက်နိုင်တဲ့ဘက်ကနေသူ့ဝိုင်းဝန်းအပံပါဘူးပြီးတော့ကျွန်တော်တို့လည်းပဲစက်နိုင်တဲ့တောင်းရင်လုပ်ကင်ပေါ်မှာဖြစ်ပါတယ်။ဒါကြောင့်သူတို့လည်းမြောက်လာတော့ကျွန်တော်တို့အင်မလာမင်္ဂလာရှိတဲ့အခါသေးများဖြစ်တဲ့အတွက်ဒါဘန္တာကြောင့်ကိုကိုကြီးကိုလည်းပဲကျွန်တော်ဒီနေရာနေပြောချင်ပါတယ်
။ဟုတ်ကဲ့ကိုကိုကြီးရောပါများပြောချင်ပါသေးလဲခင်ဗျာ
။ကျွန်တော်တို့ကတော့ငငယ်ကဖတ်စာမှာတင်ခဲ့ရတယ်လို့ပါပဲ။ဂျိုင်းသူတွန်းနေရင်ရွေးနိုင်ပါသည်ဆိုသလိုကျွန်တော်တို့ပြည်တွင်းမှာရှိနေတဲ့အင်အားစုတွေရောပြည်ပကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံရေးကိုဒါတက်နိုင်တယ်လို့တက်တက်ကြွကြွနဲ့ဆောင်ရွက်နေကြတဲ့ဒါမီဒီယာအဖွဲ့အစည်းတွေဒါဆရာစင်င်းတို့လိုဟလာဒီပုဂ္ဂိုလ်တွေဟိုပြည်မြန်တန်းလေးလာပြီးအားပေးနေတဲ့ဒီနိုင်ငံတကာအဖွဲ့အစည်းတွေရောအားလုံးကျွန်တော်တို့ဒီပြည်တွင်းကနိုင်ငံရေးအင်အားစုတွေအပါအဝင်နောက်ဆုံးကျွန်တော်တို့တက်မတော်အင်အားစုတွေအားလုံးဂျိုင်းတူတွန်းလို့ရှိရင်တော့ကျွန်တော်တို့နိုင်ငံဟာဒီအာဆီယံ level အိန္ဒိယနိုင်ငံတွေရဲ့ level ဒီဖွံ့ဖြိုးတိုးတက်မှုကိုအမြန်ဆုံးရောက်လာမှာပါလို့ကျွန်တော်တို့အားလုံးဂျိုင်းတူတွန်းကြရအောင်လို့ပဲကျွန်တော်တိုက်တွန်းချင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးခဲ့တဲ့88မျိုးဆက်ကြောင်းသားကောင်းဆောင်ကိုကိုကြီးခင်ဗျာ RF ရဲ့ကျေးဇူးထူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်လည်းကျေးဇူးတင်ပါတယ
်စိုင်းစရာချင်းလည်းခင်ဗျာကျေးဇူးထူးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်လည်းကျေးဇူးတင်ပါတယ်ခင
်ဗျာ RF တနင်္ဂနွေစကဝိုင်းကိုဒီမှနေရနိုင်ဝင်ပြပါသောတာရှင်အားလုံးရွှင်လန်းချမ်းမြေကြပါစေခင်ဗျာ